မငင်းချမ်းနိုင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမိုးဆဲခရိုင်မုံကိုဒေသမှာမြမတပ်မတော်ပိုင်းဧရိယာအတွင်းထင်းခွေရှာတဲ့ရွာသား၅ဦးဟာမြစ်မြုပ်မိုင်းနှစ်ကြိမ်နေမိတာကြောင့်ထိခိုက်ဒဏ်ရာတွေရပြီးတရုတ်နိုင်ငံမန်စီစီယုံမှာဆေးဝါးကုသခံနေရပါတယ်။ဒဏ်ရာရသူတွေကိုဒီကနေ့မှခွဲစိတ်ပြစ်စီခဲ့လို့ဒေသခံတွေကဆိုပါတယ်။ဒီအခြေအနေကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုဒေသမှာမြေမြုပ်ဘုံနေမိလို့ဒေသခံရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးသရုပ်နိုင်ငံမန်စီမြို့ဆေးရုံမှာဆေးဝါးကုသခံရတာပါမုံကိုဒေသခံရွာသား၅ဦးဟာမနေ့ကမုံကိုဒေသမန်တကုံတမတတက်လက်အောက်ခံတပ်ရဲ့တပ်ပိုင်မြေဧရိယာတွင်ထင်းရှားပွေရင်မြေမြုပ်ဘုံနေမိတာဖြစ်တယ်လို့မုံကိုဒေသခံဦးမုံလောကပြောပါတယ
်နေ့က7နာရီခွဲလောက်ပေါ့နော်အဲ့ဒီမန်ကျားရဲ့ဒီအမျိုးသားကြီးနဲ့ပုံချတဲ့ခါကတော့နော်ပြီးရင်တင်းထုံနဲ့ပါတယ်သူလည်းတင်းအတွက်တုံးမှုဆိုလို့နော်အဲ့ဒါသူတို့ထင်းတော့ခွေတယ်မန်ကျားကောင်းပေါ့နော်အဲ့ဒီစစ်တပ်ရှိရဲ့စစ်တပ်နေနေပေါ့နော်အောင်ပုံမှန်တော့သူတို့ထင်းတော့ခွေတယ်အဲ့ဒါပထမဦးဆုံးခောက်တင်းကြီးနဲ့နေနေပတ်ပေါ်တဲ့ခါကျတော့အဲ့ဒီသူတို့နောက်ဆုံးကအနေချင်းတန်ရပြန်ရနည်းနည်းတော့ပါရဲ့အဲ့ဒီကပုံချတာကြောင့်နော်ဒီလူအနေပြန်တော့ပူရင်းနဲ့ပြန်ဆင်းလာဆင်းလာတဲ့ခါကျတော့အဲ့ဒီမှာနောက်တော့တစ်ခေါက်ပြန်တက်နေမိရတက်နေမိရကကျတော့တင်းတော့ဆရာတယောက်ကလည်းလောလောဆယ်ချီရတော့ချက်လိုက်ရတာပေါ့နော်ဒီပြဝကျတော့တော်တော်လေးအခြေအနေဆိုးရအခြေအနေထဲရောက်နေတာပေါ့နော်ငါ့ဦးစလုံးကကျတော့မိုင်းမစင်ကန်တက်နေမိရကကျတော့အမအတော်လေးတော့ဆိုးတာပေါ့နော်အမျိုးမျို
းမန်တကုန်းအရင်ကကြေးရဟောင်းဖြစ်ပြီးတော့2030ခုနှစ်မှာတပ်မတော်ကနေတပ်ပိုင်မြေဖြစ်သိမ်းယူခဲ့တာဖြစ်တယ်လို့ဒေသခံရွာသားတွေကပြောပါတယ်သိမ်းခွေတဲ့ရွာသား၅ဦးဟာမိုင်းနစ်နေမိကြတာဖြစ်ပြီးထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်သလိုအခုခါတရုတ်နိုင်ငံမန်စီစေယုံမှာစေဝါကူတာခံနေရပါတယ်။မုံကိုဒေသဟာမူဆဲခရိုင်တဲမှာရှိတယ်ဆိုပေမဲ့တရုတ်နယ်စပ်နဲ့နှိစပ်နေတာကြောင့်ဒဏ်ရာရသူတွေတရုတ်နိုင်ငံမန်စီစေယုံမှာစတက်ရကူတာနေတာလည်းဖြစ်ပါတယ်။ထိခိုက်ဒဏ်ရာရသူ၅ဦးနဲ့က၃ဦးဟာခွဲစိတ်ကူတာမှုခံယူနေရတာပါ။ဒီမဲ့မှာခွဲစိတ်ကူတာမှုပြီးစီးခဲ့ပြီလို့မုံကိုဒေသကဥပောင်းတော်ကပြောပါတယ်။
ကွာခက်ချက်ခံနေလို့မြေကြီးကွာဒုနာရပြေးရတော့မရှိတော့ဘူးကဲတီးရလာဆိုကွာအမေကတို့ကဒုနာတို့ချွေရတတိမေနဲ့ဆိုတော့အော်ဒီမြေတဲ့တဖြစ်တရားရဲ့ကွာ
အခုလိုတပ်ဧရိယာတွင်မြေမြုပ်မိုင်းနေမိတဲ့ဖြစ်စဉ်ပေါ်မှာတပ်မတော်ဘက်ကရေးယူဆောင်ရွက်တာမျိုးမရှိသေးဘူးလို့မုံကိုဒေသခံဥမုံလောကပြောပါတယ
်အခုတည်းကတော့ဒီဆင်းရဲတော့တိကျတော့ဒီတပ်မတော်ဘက်ကနေကျတော့ဘာမှလုပ်ပြရတော့မရှိသေးဘူ
းအမီမဖို့လို့သူမူဆယ်မြုပ်ခံရဲရရှိသူကတော့နေမြခံတမတော်ရဲ့ကန့်တတ်နိုင်မြေထဲဝင်ရောက်တဲ့အတွက်အခုလူအန်တရဖြစ်ပွားရတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့တမတော်ဘက်ကနေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလမှာလည်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ဒေသမှာဘုံပေါက်ကွဲမှုကြောင့်ကျောင်းသားကလေးငယ်တယောက်သေဆုံးပြီး၄ယောက်အပြင်းထန်ဒဏ်ရာရရှိသွားခဲ့ပါတယ်။မုံကိုဒေသဟာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်စပ်ပေါင်းစုဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားလေးရှိတဲ့ဒေသလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလမှာမြောက်ပိုင်းမဟာမိတ်သက်ဖွဲ့တွေကနေမူဆယ်ကုံသူရေးစခန်းနဲ့မုံကူဒေသကိုပြင်မထားတိုက်ခိုက်လာတဲ့အတွက်မြမတမတော်နဲ့စစ်ရေးပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွင်မုံကူဖောင်းဆိုင်ဒေသခံ1000ခန့်ဟာလည်းတရုတ်နိုင်ငံဘက်ကစစ်ဘေးသိမ်းရှောင်ခဲ့ကြရပါတယ်။တမတော်ကနေမုံကူဒေသကိုဆင်းချုံနိုင်ပြီးနောက်ပိုင်းတိုက်ပွဲဖြစ်ပွားမှုနည်းလာပြီးဆိုပေမဲ့သွားလာရေးမှာသတိပြုနေရတယ်လို့မုံကူဒေသခံဥပောင်းတော်ကပြောပါတယ်
။အခုလောဆယ်ဆိုကျွန်တော်ဒီမုံကူနာတဝက်တော့ဖြစ်စီကြတော့ရှိပါတယ်မဲ့အရင်တော့လည်းဘာရလိုက်ရလဲဆိုတာသိထားရတာပေါ့နော်
။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတမတော်နဲ့ KIU ကချင်းလွတ်လပ်ရေးတပ်မတော် TNL တန်းပလောင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆင်ဆက်မပြတ်ဖြစ်ပွားနေသလိုတိုက်ပွဲတွင်ဒေသခံကြေးရွာသားတွေဟာဘေးလွတ်ရာစစ်ဘေးသိမ်းရှောင်နေရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကုန်လောက်မှာရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့နန့်ဆာမြို့နယ်ဒေသတွင်မြမတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားစစ်ရေးသိမ်းမှန်နေစေချင်နေကြောင်းဒေသခံ1000ကျော်ဟာကြောင်မဲမြို့မှာစစ်ဘေးသိမ်းရှောင်နေကြရပြီးဒီကနေ့ထိတော့နေရရင်ကိုမပြောင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။